ပါလက်စတိုင်းစစ်သွေးကြောအဖွဲ့ရဲ့နောက်ဖက်ကန်ဒေသဆိုင်ရာတပ်မှုအပါအဝင်၅ဦးကိုတုတ်တင်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပေးနေမှာပြောပါတယ်။အစ္စရေးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဒုတိယမြောက်နေ့စစ်ဆင်ရေးဆက်လုပ်နေတာပါ။နောက်ဖက်ကန်ဒေသမြောက်ပိုင်းတစ်ခွန်းလုံးကိုအင်ကာနဲ့ညာပိုင်းကစဝင်ရောက်စီးနင်းခဲ့တာပါ။ဒီစီးနင်းမှုကနေ16ဦးသေဆုံးပြီးအားလုံးလုံးလောကစစ်သွေးကြောတယ်လို့ပြောပါတယ်။ပါလက်စတိုင်းတွေကတော့အစ္စရေးဟာအစ္စရေးဟမတ်စစ်ပွဲကိုပိုကြီးထွားအောင်လုပ်တယ်လို့အနောက်ဘက်ကဒေသမှာအစ္စရေးစစ်တပ်အုပ်ချုပ်ရေးဆက်တီးဖို့အတွက်လုံရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ပြောပါရယ်။တချိန်ထဲမှာပဲဂါဇာမှာတနင်္လာနေ့ကစပြီးအစ္စရေးကအနည်းဆုံး300ကျားလူသားဆန္ဒမှုဆန္ဒအပြစ်ရဖို့သဘောတူခဲ့တယ်လို့ WHO အဖွဲ့ကပြောပါရယ်။ဒါဟာဒေသခံတွေကိုပိုလီယိုကာကွယ်ဆေးထိုးပေးဖို့ပါ။အစ္စရေးရဲ့တဂရမ်မြို့စီးနင်းမှုအတွင်းပါလက်စတိုင်းတွေရဲ့တရားခွင်တူဖြစ်တဲ့အဘူရှူဂျာအတက်ခံရာကြောင့် Islamic Jihad အဖွဲ့ကအတည်ပြုပါရယ်။သူဟာတခြားစစ်သွေးကြ၄ဦးနဲ့အတူဗလီဝကျောင်းနဲ့ပုံနေတာဖြစ်ပြီးသူတို့ကိုပြစ်ခတ်ဖမ်းဆီးနိုင်တယ်လို့အစ္စရေးကပြောပါတယ်။